မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူမှုအပေါ်ဆန့်ကျင်တဲ့နိုင်ငံအနှံ့လူထုလမ်းပေါ်ထွက်ဆန္ဒပြမှုတွေဒီနေ့လဲအချိန်ကောင်းနေပါတယ်။ရုံးမတက်ဆန့်ကျင်နေကြတဲ့ CDM နှုတ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေ၊စစ်ရုံးအလုပ်ရုံးအလုပ်သမားတွေ၊ဆရာဝန်နဲ့ဆေးဝန်ထမ်းတွေ၊တန်ကြာတော်တွေ၊ခရီးရန်ဘာသာရေးအဖွဲ့တွေကချီတက်ဆန္ဒပြကြပါတယ်။တိုင်းရင်းသားအဖွဲ့တွေလည်းဒီနေ့ရန်ကုန်မြို့မှာချီတက်ဆန္ဒပြကြပါတယ်။ကချင်၊ကရင်၊ရခိုင်စတဲ့တိုင်းရင်းသားလူနည်းစုတွေစုပေါင်းပြီးတော့အလံတွေ၊ဆိုင်းပုတ်တွေ၊ကင်ဆောင်ချီတက်၊ဟော့ပြော၊သချင်းတွေတီဆိုကြပါရဲ့။ဖန်စီထားသူတွေကိုပြန်လွှတ်ပေးရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေး2008ဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုတဲ့ဆိုင်းပုတ်တွေ၊ဆေးရနာရှင်ဆန့်ကျင်တဲ့ဆိုင်းပုတ်တွေကိုလည်းတက်ဆိုင်ရာဘာသာတွေနဲ့ရေးသားကင်ဆောင်ဆန္ဒပြခဲ့ကြပါရဲ့။ပြည်သူတွေရဲ့ဆန္ဒကိုအာဏာသိမ်းသူတွေဂရုမစိုက်ကြတဲ့အတွက်အခုလိုဆန္ဒပြရတာဖြစ်တယ်လို့ကရင်တိုင်းရင်းသားတယောက်ကအခုလိုပြောပါတယ်
။မပြရတဲ့တကယ်လုံရတူးဖြစ်တယ်ဆိုတာကိုကျွန်တော်တို့သိနေပါတယ်။အခုဒီဒီရဆိုရင်ကျွန်တော်တို့ရဲ့ညီမတို့တွေဒီကိုရဲတောင်းတဲ့မှာအများကြီးဥဒတိပြေးလွှားနေရတဲ့လူတွေအများကြီးရှိပါအခုဆက်ပြီးတော့ကျွန်တော်တို့နိုင်ငံရောဆက်ပြီးတော့အခုလိုအများပြည်သူရဲ့ဒီပုံတင်တွေကိုမတိမတ်မြေပြုပြီးတော့အခုလိုဆက်ရနာသိမ်းခြင်းကိုကျွန်တော်တို့လုံးဝလက်မခံပါဘူး
။2008ဖွဲ့စည်းပုံကိုမပြည့်မချင်းစစ်တပ်ကအာဏာသိမ်းမှုတွေဖြစ်နေအောင်မှာမို့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းတောင်းဆိုရဲလို့ရခိုင်တိုင်းရင်းသူတယောက်ကလည်းပြောပါရဲ
။ကျွန်တော်တို့ဒီအာဏာရှင်ရဲ့အရေးအပြစ်က2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်ပေါ့နော်။အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေရှိနေရေးသေးကတော့ကျွန်တော်တို့ဆက်အာဏာရှင်လက်အောက်မှာပဲဆက်ရှိနေပါပါ။အဲ့တော့ကျွန်တော်တို့ကအမျိုးသားရေးညီမချက်တွေရှိပါတယ်။အဲ့တော့အဲ့အမျိုးသားရေးညီမချက်တွေကဒီမှာရှိနေတဲ့လူတွေရဲ့ညီမချက်တွေနဲ့လည်းထပ်တူညီပါကြပါတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေလုံးဝဖျက်သိမ်းရေးအထူး
အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်တပ်ကအာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ရုံးမတက်ပဲအာဏာဖီဆန်းရေး CDM နှုတ်ရှားမှုမှာပါဝင်ကြတဲ့ပုဂ္ဂလိကဘဏ်တွေကဝန်ထမ်းတချို့ကလည်းနိုင်ငံတော်ဗဟိုဘဏ်ရှေ့သွားပြီးတော့ဗဟိုဘဏ်ဝန်ထမ်းတွေပါ CDM နှုတ်ရှားမှုမှာပါဝင်ဖို့တောင်းဆိုခဲ့ကြပါတယ်နေပြည်တော်မှာလည်းမနေ့အစောပိုင်းတည်းကဝင်ကြီးဌာနတွေကဝန်ထမ်းတွေစုဝေးပြီးတော့ CDM နှုတ်ရှားမှုပါဝင်ဆန္ဒပြကြပါတယ်ဒီနေ့ဆန္ဒပြကြတဲ့ဝန်ထမ်းတွေတိတိတသားပုံများလာသလိုဝင်ကြီးဌာနတွေကလည်းပို့ပြီးတော့ဆောင်လာတာတွေ့ရပါတယ်။သက်ဆိုင်ရာအလိုက်အယောင်ကွဲတဲ့ uniform ဝတ်စုံတွေဝတ်ဆင်ထားကြတဲ့ဝန်ထမ်းတွေကသူတို့ဘယ်ဌာနကဖြစ်တယ်ဆိုတဲ့ဆိုင်းပုတ်တွေကိုလည်းတချို့ကကိုက်ဆောင်ဆန္ဒပြကြပါတယ်အခုလိုမျိုးဆန္ဒပြပွဲတွေအချိန်မြင့်လာနေသလိုအာဏာသိမ်းယူထားသူတွေဘက်ကအဖမ်းအစီးတွေကိုလည်းဆက်လုပ်နေပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေအပြင်အရသာအစိုးရပြည်내ဝန်ကြီးချုပ်တချို့ဖမ်းဆီးခံခဲ့ရပါတယ်။မွန်ပြည်내ဝန်ကြီးချုပ်ဒေါက်တာအေးဆန်၊ရခိုင်ပြည်내ဝန်ကြီးချုပ်ဦးညီပု၊ကရင်ပြည်내စီမံကိန်းဗဏ္ဍာရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးဦးတန်းနိုင်၊တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်မောင်၊ NLD ဥပဒေအထောက်အကူပြုအဖွဲ့ကရှေးနေကြီးဦးကျော်ဟိုးနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်ပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဦးထွန်းထွန်းဟိန်တို့လည်းအဖမ်းခံထားရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABBB ရဲ့စီရင်အရအခုလိုမျိုးအရသာအစိုးရအဖွဲ့ဝင်တွေတက်ကြွလှုပ်ရှားသူတွေစုစုပေါင်း200ကျော်ဖမ်းဆီးခံထားရပါတယ်